ိုင်းနိုင်ငံကိုအီဗီလာထဲမှာနိုင်ငံတကာကဧည့်သည်တွေအများဆုံးလာရောက်လည်ပတ်တက်ကြပါတယ်။အဓိကအကြောင်းတွေထဲမှာစုံခရမ်လို့ခေါ်တဲ့ထိုင်းတကြံပွဲကိုလည်ပတ်ဖို့လာကြသူတွေကအများစုရှိတာပါ။ဒါပေမဲ့လည်း2022ခုနှစ်အောက်တိုဘာလ1ရက်နေ့ကစပြီး2023ခုနှစ်မတ်လ31ရက်နေ့အတွင်းလေကြောင်းကနေဝင်ရောက်လာတဲ့နိုင်ငံသားတွေကိုဆက်ရောက်ဗီဇာရက်30ကနေ45ရက်နေ့အထိပေးခဲ့တဲ့ကြေညာချက်ကိုထိုင်းလွှတ်တော်ကထပ်ပြီးတည်တံ့တူးမပြေတော့တာကြောင့်ဧပြီလ1ရက်နေ့ကစပြီးမြန်မာအပါအဝင်နိုင်ငံတချို့ကဝင်ရောက်လာသူတွေဟာဆက်ရောက်ဗီဇာ14ရက်ပဲရရှိမှာဖြစ်ပါတယ်ဒီအတွက်လဲပတ်ယုံတက်တဲ့ထိုင်းနိုင်ငံကိုလာကြတဲ့မြန်မာပြည်သားတွေအတွက်အခက်အခဲသိမ်းရှိလာပေမဲ့စေးယုံပြပြီးရက်ရှည်နေထိုင်ဖို့လိုအပ်သူတွေတခြားအကြောင်းကြောင်းတွေကြောင့်14ရက်ထက်ပိုပြီးနေထိုင်လိုသူတွေအတွက်တော့ဗီဇာပြန်လျှောက်ရတာလင်းရင်လက်မှတ်ရွှေ့ရတာစတဲ့အခက်အခဲတွေကြုံကြရပါတယ
်လဲတဲ့လူတွေပို့ကြတော့အခက်အခဲမရှိဘူးဗျ14ရက်ဆိုသူတို့အတွက်က14ရက်ပို့တော့ပို့နေကျွန်တော်အလဲသက်သက်မဟုတ်တော့ဘူးဗျာတခြားကျတချို့စီးပွားရေးရဲ့ပါရလဲထွက်ကြရတဲ့အလဲပေါ်နေလို့လာပြီးမှဈေးတွေပဲဝယ်ပြီးတော့ဟိုမှာပြန်ရောင်းကြရတော့ပါရှိတယ်။ကုန်တယ်တွေနေတဲ့ကြတော့သူကရက်ကို14ရက်မလောက်ဘူးပေါ့နော်။ဈေးလက်ကူတဲ့လူတွေကြတော့အခက်အခဲရှိတယ်ခင်ဗျ။တချို့ကြတော့ဆိုရင်ကင်ဆာလက်ကူတာရောပါယောဂအနာတာစီဖြစ်တဲ့ခါကြတော့သူကအာတချို့ဆို2လ3လတိနေရတာရှိတယ်ခင်ဗျ။အဲ့ချိန်ကျရင်တော့အခက်အခဲရှိတာပေါ့နော်။ကျွန်တော်တို့အာတချို့ကြရင်ဒီရောင်းမပီဇာတိုးတယ်။တချို့ကြတော့ဆိုရင်ဟိုမှာကျွန်တော်ဟိုတည်းကနေဘယ်မှာကြီးမှာလဲဗီဇာတိုးရတာပေါ့နော်တခါကျရင်ဗီဇာမကျတော့ကြာတဲ့ခါကျရင်တို့ရောဂါကနည်းနည်းပို့ပြီးတော့ပို့ဆိုးသွားတာပေါ့နော်အဲ့ဒါကြီးတော့အခက်အခဲရှိတယ်ခင်ဗျာဟာ
အခုလိုဗီဇာရတဲ့ရက်နဲ့သွားပြီမဲ့ထိုင်းတကြံဆင်နွှဲဖို့နဲ့အလုတ်ပိတ်ရဲ့အနားယူဖို့တွေအတွေ့မြန်မာနိုင်ငံထဲကနေထိုင်းကိုလာကြမဲ့သူတွေကတော့အများကြီးရှိတာမို့မြန်မာနိုင်ငံသားတွေအကျိုးဆောင်လုပ်ကိုင်နေကြတဲ့အခန်းငှားတာတွေအလဲပတ်တွေကားငှားတာတွေကတော့ဧပြီလတစ်လလုံးအတွေ့ကြိုတင်ငှားရမ်းထားတဲ့ရက်တွေအပြည့်ဖြစ်နေပြီလို့ဆိုပါတယ်
အခုဆိုတော့ကျွန်တော်ညီမပြည်ကနေပြီးတော့ထိုင်းဘက်ကိုလာကြတာများတယ်ဗျလူငယ်ဆိုတော့ပျော်ကျင်ကြတာပေါ့နော်တမန်နိုင်ငံကပျော်ကျင်ကြတော့အခုဆိုတော့ကျွန်တော်တို့အခန်းလေးကားလေးဆိုတော့မလောက်တော့ဘူးခင်ဗျသူကသူအာဘော်ကင်ကနေ့တိုင်းဝင်တယ်ကျွန်တော်ဆိုတော့မလောက်တော့မလောက်တော့ပြောအခန်းကလည်းကျွန်တော်ကတအားကြီးထက်ချဲတော့မရဘူးသူကတကြံလွန်သွားပြီးရင်အာတအားပို့နေမှာဆိုတော့ကျွန်တော်အခုဆိုအခန်း50လောက်အဲ့လောက်တွေပဲထားရတယ်ပြီးသွားလို့ဆိုရင်တော့ကျွန်တော်ကလောက်တယ်လောက်တော့ကျွန်တော်လက်ခံတာပေါ့နော်မလောက်တဲ့လူကြတော့ကျွန်တော်မလောက်ဘူးအဲ့လိုပဲပြန်ပြောရတာပေါ့နော်
ဒါပေမဲ့လည်းမြန်မာနိုင်ငံကလာရောက်လဲပတ်သူတွေအနေနဲ့အရင်ကလောက်တော့မတုံနိုင်မဖြုံနိုင်ကြတော့ဘူးလို့တော့ပြောပါတယ
်။ကူကြတော့ဗျာနိုင်ငံကဟိုကျွန်တော်နိုင်ငံစီးပွားရေးနည်းနည်းကျလာတော့လူတိုင်းကဖြည်းဖြည်းပေါ့နော်ဟိုကိုယ့်ရဲ့အတိုင်းဝိုင်းကကျလာပြီဆိုကိုယ်လူကနည်းနည်းဆုတ်ယုတ်လာတယ်ခင်ဗျတရားတော်လဲပတ်မှုကနည်းနည်းကျင်းလာတော့သူကသုံးဖြုံကြတော့နည်းနည်းယော့နေတာခင်ဗျအကျဉ်းအားဆိုကျွန်တော်တို့ကဘတ်ကို50လောက်ပဲကျွန်တော်တို့ကမြှောက်ရတာခင်ဗျထိုင်ပန်းနဲ့အခုဆိုရင်ဈေးဝယ်ကျွန်တော်တို့ဧည့်သည်တွေကဆိုသူက78 90လောက်လာမြှောက်ရတဲ့ခါကျသူကနည်းနည်းတွန့်လာတယ်ထမင်းတစ်ပွဲစားဖို့တော့မှသူကပြန်တွက်နေရတာခင်ဗျဘတ်200ဆိုလို့ရှိရင်သူတို့က2000လောက်ဖြစ်သွားပြီဆိုသူကနည်းနည်းတွန့်လာတယ်အကျဉ်းအားဆိုဘတ်200မှာသူက1000လောက်ဆိုတော့တုံးနိုင်ကြတာခင်ဗျအဲ့ဒါကြီးတော့ရှိတယ်ခင်ဗျ
အခုလိုမြန်မာနိုင်ငံအပါဝင်နိုင်ငံတချို့ကိုထိုင်းနိုင်ငံဆက်ရောက်ဗီဇာ14ရက်ပဲပြန်ပေးတဲ့အကြောင်းကိုဘန်ကောက်မြို့ကထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့ Facebook စာမျက်နှာမှာကြေညာထားပေမဲ့ထိုင်းလူဝင်မှုကြီးကြပ်ရေးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားကြေညာထားတာတော့မတွေ့ရပါဘူးရှင်။ကျွန်မညညိုလွင်ပါ။